ထောက်မစဲကြီးကောက်ပွဲကိုလွတ်လပ်မြတ်တာအောင်ဆောင်ရွက်ပြီးမင်းလို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့လူထုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံရမှာထပ်မံကတိပြုလိုက်တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနက်ထွန်းပါ။ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာလတည်းမှာကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်မြတ်တာမ
်လည်းတရားဆိုတရားမိသားစုလူမဆိုဘလို့ကူညီမလဲတောင်းလို့ဒီတော့ပဲလေလမ်းကြောင်းလွဲပြီးတော့ဒီ UEC ကိုပဲမတင်နာပုံစံနဲ့စောင့်ကြည့်ပြီးတော့အချက်နဲ့လိုက်ချာမယ်ဆိုရင်တော့တောင်းလို့ကျွန်တော်လူမမိုင်းတွေကတတ်ကြည့်ကြပါဦးကျွန်တော်တို့ကပြည်သူအားမှာ
ရွေးကောက်ပွဲလုပ်ငန်းစဉ်မှာအရေးကြီးတဲ့အခမ်းအနားမှာရှိနေတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့မျှတအောင်ဆောင်ရွက်ဖို့ပြက်ကွက်နေတဲ့ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေတာကိုလည်းကော်မရှင်ဥက္ကဋ္ဌကတုံ့ပြန်ပြောဆိုသွားပါတယ်။အထူးသဖြင့်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီယုံရေးလုပ်ငန်းတွေမှာလွတ်လပ်ရေးကောင်ဆောင်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံတွေကိုတုံးနေတဲ့အပေါ်နိုင်ငံရေးပါတီချုပ်ကကန့်ကွက်နေတာတွေကိုလည်းကော်မရှင်ဥက္ကဋ္ဌကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။ဗိုလ်ချုပ်အောင်ဆန်းကနိုင်ငံပေါင်းအောင်ဖို့သူအမျိုးသားဆောင်နေတဲ့နေရာမြန်မာနိုင်ငံကြီးတည်ရှိနေသေးတည်ရှိနေတယ်ပေါ့အမျိုးသားကောင်းတယ်တည်ရှိတာနိုင်ငံကောင်းတော့စတိတ်ကြီးတာတော့သူအုပ်ချုပ်တဲ့ကာလသူအကြီးအကဲဖြစ်နေတဲ့ကာလအတွက်လားသူကနိုင်ငံကောင်းတော့ဒါမှကိုယ်လက်ကျရမကြည့်မင်းနဲ့နိုင်ငံကောင်းတော့ပုံမသုံးရင်ဆိုတော့ဘာလို့ဆိုလို့လဲ
ကော်မရှင်ဥက္ကဋ္ဌကရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပွင့်လင်းမြင်သာမှုနဲ့လွတ်လပ်မျှတမှုရှိအောင်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုထားပေမဲ့စိုးရိမ်တဲ့သဘောထားတွေလည်းရှိနေသေးပါရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင်ကတော့လက်ရှိအချိန်ထိပွင့်လင်းမြင်သာမှုတွေအားနည်းနေစေဖြစ်တယ်လို့ပြောပါရစေကျွန်
တော်တို့အဓိကကျွန်းနေပြတာကစောင့်ကြည့်လေ့လာသူများတင်းဝတ်မှာတချို့လုပ်ငန်းစဉ်တွေကိုကြည့်ခွင့်မရဒီအစ်စ်ထုတ်လိုက်တဲ့စောင့်ကြည့်လေ့လာခွင့်ထဲမှာတချို့လုပ်ငန်းစဉ်ကပြန်ပါမလာတော့ကျန်ပါမှာကြောင့်ကျွန်တော်တို့ကဒါဟာပုံမင်းမြန်မာမှုနဲ့ပတ်သက်လို့ရှိတာစိတ်ပူပြန်ဆောင်တယ်လို့ကျွန်တော်တို့ပြောတာပေါ့ကော်မရှင်ရဲ့တုံ့ပြန်ချက်ကကြတော့ဥပဒေမူပေါင်းကိစ္စတွေပြီးတော့မှဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်တဲ့ကိစ္စနောက်ပြောမှရုပ်ောက်ပွဲအငင်းပွားမှုခုံရုံးနဲ့ပတ်သက်တဲ့ကိစ္စတွေဟာစောက်ကြည့်လေးလာသူတွေရဲ့လက်ထုံးလုံးကြီးရဲ့မှာမပါလုပ်ငန်းစဉ်ထဲမှာမပါပြီးမှလည်းစောက်ကြည့်လေးလာခွင့်ရပါတယ်ဒါဟာဘယ်သူမှသူစောက်ကြည့်လေးလာခွင့်ရပါတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကိုအမှတ်ကချက်ပေးတယ်ကျွန်တော်တို့မျှော်လင့်တာကတော့ဒီကောင်စီကကော်မရှင်အာမရကံကျက်တိုင်းပဲဟိုလုံဆောင်နိုင်နေမယ်လို့ကျွန်တော်ထင်ပါတယ်
။ကက်ယောဂါချောင်းအသွားလာကန့်သတ်မှုတွေရှိနေပေမဲ့ရွေးကောက်ပွဲကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပသွားမယ်လို့ကော်မရှင်ကကြေညာထားပါတယ်။မဲဆန္ဒနယ်မြေတွေကိုလည်းမကြသေးခင်ကပဲကော်မရှင်ကထုတ်ပြန်ခဲ့ပြီးဒီလ25ရက်နေ့မှာမဲဆန္ဒရှင်စီရင်ကိုထုတ်ပြန်သွားမယ်လို့လည်းကြေညာထားပါတယ်။သမရဥဝင်းမြင့်ကတော့မဲဆန္ဒရှင်38တန်းကျော်မဲပေးခွင့်ရမယ်ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိဖို့နဲ့မဲဆန္ဒရှင်တွေအားလုံးမဲပေးခွင့်ရအောင်ကြိုးပမ်းကြဖို့မကြသေးခင်တုန်းကပဲနေပြည်တော်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်ကြီးတွေနဲ့တွေ့ဆုံရမှာပြောဆိုထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။